ိုင်းနိုင်ငံကကြနာဘူနီခရိုင်ကဗိုက်တာအစားအစာစက်ရုံမှာမြန်မာနဲ့ထိုင်းအလုပ်သမား300ကျော်ကိုလှုပ်အားက3လစာမပေးသေးတာကြောင့်စန္ဒပြတောင်းဆိုနေတာဒီကနေ့အထိဆိုရင်9ရက်ရှိနေပါပြီ။ဒီစန္ဒပြတောင်းဆိုမှုကိုထိုင်းနိုင်ငံသားလူခွန်ရေးရှိနေတဲ့အူကဦးဆောင်ပေးနေတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံရဲ့လူခွင့်ရေးရှိနေကြီးနိုင်အချာရီယာဦးဆောင်တဲ့မြန်မာနဲ့ထိုင်းလူမျိုး156ဦးဟာစက်တင်ဘာလ16ရက်နေ့မနေ့ပိုင်းကစပြီးလှုပ်အားကလစာပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြတာပါ3လစာလှုပ်အားကရှင်းမပေးတာကြောင့်အလုသမားနင့်နာကြီးကိုပေးဖို့အတွက်အင်အား300ကျော်ဟာမြို့နယ်ရဲတပ်ဖွဲ့ဝင်းထဲမှာစက်တင်ဘာလ12ရက်နေ့ကစတင်ဆန္ဒပြခဲ့ကြရမှာဗိုက်တာဖုစိတ်ယုံတာဝန်ရှိသူတွေကအလို့သမားတွေရဲ့တောင်းဆိုချက်အတိုင်းနင့်နာကြီးပေးဖို့အတွက်လက်ရောမယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့3လစာငွေကို5ချိန်ခွဲပေးမယ်ဆိုတဲ့လုပ်ငန်းရှင်ရဲ့တုံ့ပြန်ချက်ကိုလက်မခံနိုင်ဘူးဆိုပြီးအလို့သမားအကျိုးဆောင်ရှေ့နေကြီးကပြောပါတယ်။အလို့သမားတွေရဲ့နင့်နာကြီးကိုပေးဖို့အတွက်အလို့သမားတွေအနေနဲ့တောင်းဆိုပိုင်ခွင့်အခွင့်အရေးအရတောင်းဆိုကြတာဖြစ်တဲ့တောင်းဆိုတာကိုတားဆီးပိတ်ပင်လို့မရပါဘူး။အခုလိုမျိုးအလို့ရှင်ဘက်ကအချိန်ဆွဲပြီးငွေရှင်းပေးမယ်ဆိုတာဟာအလို့သမားတွေစိတ်ကျေနပ်အောင်ဖြေသိမ့်ပေးတာမျိုးဖြစ်ပြီးတကယ်တမ်းအလို့ရှင်ဘက်ကပေးမယ်ဆိုတဲ့မှတ်တမ်းသာရှိပြီးနောက်ပိုင်းမှာသတင်းအစဖျောက်ပြီးအလို့သမားတွေနေရက်ပြန်ပို့တာမျိုးတွေလည်းဖြစ်ခဲ့မှုတယ်လို့လည်းပြောသွားပါတယ်။စက်တင်ဘာလ16ရက်နေ့မှာတော့အလို့သမားယုံကျုပ်ကိုဆန္ဒပြဖို့လာကြတဲ့အလို့သမားတွေကိုအလို့သမားယုံကျုပ်နေရာကိုမသွားနိုင်အောင်ရဲတွေကပိတ်ဆို့ထားတာကြောင့်တရားရေးဌာနကိုနေရာပြောင်းခဲ့ရတယ်ဆိုပြီးဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ထိုင်းရှိနေကြီးကပြောပါတယ်။နာမည်ကြီးဗိုက်တာစားတော့ကုန်ကုမ္ပဏီဟာကကနဘူဒီခရိုင်အတွင်းမှာဘက်တန်400ကျော်ယင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီဖြစ်ပါတယ်။ဒီစက်ရုံမှာအလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာလည်းမြန်မာနိုင်ငံသားတွေကအများစုဖြစ်ပါတယ်။ထိုင်းနဲ့မြန်မာအလုပ်သမား300ကျော်ကို3လကြာတဲ့အထိလောကလစာရှင်းမပေးလို့အလုပ်သမားတွေကတက်ဆိုင်ရာဌာနတွေကိုတိုင်ကြားခဲ့ပေမဲ့လာရောက်အရေးယူဖြည့်ရှင်းပေးခဲ့ခြင်းမရှိဘူးလို့လည်းရှေ့နေဖြစ်သူကဆိုပါတယ်။မြန်မာနိုင်ငံသားအများစုပါတဲ့အလုပ်သမား300ရဲ့လောကနှစ်နာကြီးအဖြစ်ဘန်ငွေ30ပေးချေဖို့အတွက်အလို့သမားတွေဘက်ကတောင်းဆိုထားပါတယ်ရှင်။